ကျမဆွမမမြန်မာနိုင်ငံတွင်ကိုဗစ်ကူးစက်သူတွေကိုပုဂ္ဂလိကဆေးရုံစည်းရုံးတွေမှာပါကုသမှုပေးနိုင်ရင်မကြခင်အကောင့်ထဲပေါ်တော့မယ်ဆိုတာပြောပြပေးချင်ပါတယ်။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ကုသနိုင်ရင်အစိုးရဆေးရုံစည်းရုံးတွေနဲ့ပိုးတွေ့လူနာသီးခြားထားရှိရာကွာရန်တီးစင်တာတွေမှာတိုးချဲ့ဖွင့်လှစ်ကုသနိုင်မှုဆောင်ရွက်နေချိန်မှာပဲဒီရောဂါပိုးတွေ့ရှိတဲ့သူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကုသနိုင်ရင်အတွက်ကိုစပြီးဆွေးနွေးလာကြတာပါ။ပုဂ္ဂလိကဆေးရုံတွေကကိုဗစ် -19 ကာကွယ်ကုသရေးမှာတတတာပါဝင်ခြင်းတဲ့အကြောင်းမင်းကဝန်ကြီးနဲ့ဆွေးနွေးပွဲမှာအဆိုပြုတင်ပြခဲ့ကြတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝေဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပြပါတယ်
။ဒါမူပါချင်းပေါ့နော်သဘောတူတယ်လို့ပြောတာဖြစ်ပါတယ်။သေးစိတ်တကယ်ကုသဖို့ရတဲ့အထီရတော့ guideline တွေလိုအပ်တဲ့precaution တွေဟိုပေါ့နော်ဒါမျိုးတွေလည်းသေးစိတ်ညှိနှိုင်းအောင်မှာဖြစ်ပါတယ်။အခုလက်ရှိမှာလည်းပုဂ္ဂလိကဆေးရုံကြီးတွေအနေနဲ့ဒီအောင်ကြီးကိုဗစ်ကုသရေးစင်တာအခုဒီ1000ကျော်လက်ခံနိုင်ဖို့အတွက်ကဆိုလို့ရှိရင်လူအင်အားတွေရောသူတို့စိတ်ယုံတွေရဲ့ပစ္စည်းအင်အားတွေရောအများကြီးပါဝင်ပြီးတော့ဒါတိဆောက်ထားတာဖြစ်ပါတယ်။ Sorry ရတော့ဒီကျမတို့နိုင်ငံကိုဗစ်ကာကွယ်ကုသရေးမှာဆိုပုဂ္ဂလိကဆေးရုံကြီးတွေကအင်ဒီအာဂျီပါဝင်ဆောင်ရွက်ထားပြီးတာဖြစ်ပါတယ်။အခုကြတော့သူတို့စိတ်ယုံတွေမှာတကယ်လို့ COVID positive ဖြစ်ရင်လည်းတစ်ဖက်တစ်လမ်းပေါ့နော်သူတို့ကကုသပေးခြင်းအဖြစ်တိုင်းတာတစ်ခုထိနော်အကျိုးရှိမယ်ဆိုတော့ဒါသူတို့တင်ပြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းတခြားပြင်တော့အကောင့်ထဲပေါ်မှာဖြစ်ပါတယ
်။လက်ရှိကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူထောင်နဲ့ချီဖြစ်လာလို့အစိုးရဆေးရုံဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေဆေးပညာရှင်တွေစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အချိန်မှာအခုလိုကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကဆေးရုံတွေပူးပေါင်းပြီး COVID-19 ပိုးတွေ့ရှိလူနာတွေလက်ခံကုသနိုင်ရေးစီစဉ်ဆောင်ရွက်နေတဲ့အပေါ်မှာတော့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကကြိုဆိုပါတယ
်ဒီ public hospital ရဲ့ဝန်တော်ဝန်ပိုးတွေချော့ချနိုင်မယ်တစ်ဖက်ကတော့ဒီလူနာတွေရဲ့ preference ပေါ့နော်သူရဲ့ရွေးချယ်မှုတွေလည်းရှိလာနိုင်တယ်နောက်ဟိုမှာအရင်ကတော့အစိုးရဝန်ထမ်းတွေကနေပြုစုစောင့်ရှောက်ကုသမှုပေးတယ်အခု private hospital ဆိုရင်တော့ဒီဆေးရုံကရှိတော့ဆရာဝန်နဲ့ကုသမှုကျန်းမာရေးဆောင်ရွက်မှုပေးတဲ့သူတွေကကုသမှုပေးတယ်ပေါ့နော်အဲ့တော့ဘယ်ဘက်မှာလဲကုသမှုပေးပြီးအဓိကတော့ဒီ infection control ကိုပိုးမကူးဆက်အောင်အဓိကနိုင်ငံနေနေကင်တွေနိုင်ရင်တော့ဒါအားသာချက်တစ်ခုပဲလို့ဆရာမြင်တယ်ပေါ့နော်ဒီကုနာပြောလို့အားနေချက်ကတော့ဘာရှိမလဲဆိုတော့ကုန်ကြစရိတ်ကိုအဲဘယ်လိုမျှဝေခံကြမလဲပေါ့နော်ဆိုတော့လူနာကပေးရမလားအစိုးရဘက်ကပေးမလားနောက်ဘယ် private hospital ကဘယ်လောက်ဒါကိုချော့ချပြီးတော့အဲကုသပေးနိုင်မယ်ဆိုတဲ့ဟာလေးတွေအသေးစိတ်ချက်လက်လေးတွေကတော့ကျွန်တော်ကညှိနှိုင်းပြီးတော့သူတို့သဘောတူညီမှုကြားလိမ့်မယ်ဆိုတဲ့ထင်တယ်ပေါ့နော
်အခုလိုပုဂ္ဂလိကဆေးရုံတွေမှာပါခွဲဝေလက်ခံကုသပေးနိုင်မှုစီစဉ်နေရတာကတော့တိကျခွဲကန့်သက်ထားရှိဖို့နေရာတွေနဲ့ပတ်သက်ပြီးလက်ရှိရင်ဆိုင်နေရတဲ့အခက်အခဲကြောင့်ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်လက်ရှိဆောင်ရွက်နေတဲ့အခက်အခဲကဘာရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွာရန်တီးစင်တာတွေကတော့အားလုံးပြည့်ရတဲ့ case တွေတိုးပွားလာတဲ့နေ့တွေနဲ့သူတို့ရဲ့ contact တွေကများလာတာပေါ့ case တွေကဆိုလို့အခုဒီနေ့ဆိုလို့ရှိရင်300ကျော်ဖြစ်တယ်မနေ့ကဆိုရင်400ကျော်ဆန့်ကျင်နေဖြစ်တယ်အနည်းဆုံးကတော့200ကျော်ကတော့၄တိုင်းပဲရှိနေတယ်။ညလာတဲ့အတွက်ကြောင့်တော့ colony center တွေ၊ချပွေရတဲ့ကိစ္စတွေ၊ဆောက်ပံ့ပို့ဆောင်ရေးတွေ၊ကျွေးမွေးတွေဒီလိုမျိုးအားတွေမှာလည်းဒီနယ်တော့တိုင်းဒေသကြီးဒီနယ်အခြေရောက်ဖွင့်နေတဲ့ဘုံတို့ဘုံကြီးဖြစ်ပါတယ်။ဒါလည်း challenge ဖြစ်ပါတယ်။လိုအပ်ချက်တွေလုံးဝနဲ့ပဲဖြစ်ဖြစ်သွားတဲ့သဘော။ယူမရိတ်တာဆိုတော့အဲဒီကုန်းစိတ်ကမ်းမှာဆိုရင်ကျွန်တော်တို့လူ1000ထိလှိုင်းမှာဆိုတော့ကျွန်တော်တို့လူဘောနော900ထိထားဖို့ကြီးရပါတယ်။သူကတော့မှာဆိုတော့400ထိထားဖို့ကြီးရပါတယ်။လက်ရှိမှာလည်းဖောင်ကြီးမှာဆိုလို့ရှိရင်100မီလီဒီလူနာတွေလက်ခံတာတော့တွေ့ရပါတယ်။တိုးလာတဲ့လူမျိုးရည်နဲ့ဆိုလို့ရှိရင်တော့ကာဘာမဖြစ်သေးဘူး။ဘယ်လက်မမြသေးဘူး
။ကိုဗစ်ကြောင့်လူသေဆုံးမှုနှုံလည်းမြင့်တက်လာတဲ့အတွက်ပြည်သူလူထုအနေနဲ့ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးတွေမှာဝိုင်းရုံးကူညီကြဖို့ကျန်းမာရေးဝန်ကြီးဌာနအနေနဲ့မြစ်တာရက်ခံပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒီနေ့မှာထုတ်ပြန်လိုက်တဲ့ကျွန်တော်တို့ထုတ်ပြန်ချက်မှာဆိုလို့ရှိရင်သေဆုံးတဲ့လူနာစုပေါင်း81ဦးထိဖြစ်သွားတာကိုတွေ့ရှိရမှာဖြစ်ပါတယ်။စေတုံးတဲ့လူတွေမှာအများစုကနောက်ကျပြီးမှရောက်တာတော်တော်ကြီးကိုတက်ဖို့ဘလို့မှပြန်ပြန်ဆက်လို့မရတော့အောင်ဆိုတဲ့အချိန်မှာရှင်းကိုရောက်လာတာမျိုးတွေဒီရက်ပိုင်းအတွက်မှာဒီ14နှစ်အတွင်းသေးတာတွေကတော်တော်လေးကိုများတယ်ဆိုတဲ့အတွက်ကြောင့်စေတုံးလူတို့အနေနဲ့နော်ဆော့ဆော့စီစီကုသမှုခံယူဖို့ကွာရန်တီးဝင်တာကိုမကြောက်ဖို့နော်အိမ်မှာပဲတက်ပြီးတော့ကုသတာမျိုးလုံးဝမလုပ်တင်ပါဘူးဆိုတာလည်းပြောချင်ပါတယ
်စက်တင်ဘာလ19ရက်နေ့ ဒီနေ့ကနေစနေနေ့ညနေ၄နာရီထုတ်ပြန်ချက်အရရောဂါကူးစက်သူပေါင်းက၄၆၂၁ဦးထိရှိသွားပြီဖြစ်ပါတယ်အခုလက်ရှိမှာတော့ကိုဗစ် 19 တက်ခွဲအတည်ပြုလူနာတဲ့အမျိုးအစားခွဲခြားသတ်မှတ်ပြီးကိုဗစ် 19ကုသရေးဌာနတွေကိုအရေးပေါ်ပို့ဆောင်ကုသမှုပေးနိုင်ရေးနဲ့ရှေ့တန်းမှာကိုဗစ်လူနာနဲ့ထိတွေ့ကုသမှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပရာဟိတစေနာဝန်ထမ်းတွေပို့ကူးစက်မှုမရှိသေးရေးစနစ်တကျဆောင်ရွက်နေပါတယ်လို့စက်တင်ဘာလ၁၈ရက်နေ့ကကျင်းပတဲ့